Yakai Bina Dusi, Bribhari, Jau Bilu Yago De Shang Biniare, Didakan Sishang Uyega, Lidauna Tishi Dwabi Chibi, Trudu Yibo Tau Yene, Sana Yakari Luanide, Luguni Keze Bini Driga Piovare, Sipinide Niari Ma Sita in a Docha Lanide Dwe, Yakai Daina Lanakai De Ene, Yamasuya Sita Duja, Taiwariga, Bo Bin Tanana Name and Nita Chide, Lu E Yakai De Piovuyagale Piovare, Yakai Ga Nau So Chinidigo, Sadwe Sosan Tara, Sabiro Nasima. ရှင်စစ်ပေးတဲ့တင်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကျောက်တော်မင်းပြဘူးသီးတောင်ရသေးတောင်နဲ့ပုံနှံ့ကျွန်းမြို့နယ်၆မြို့နယ်တွေမှာယာယီဒုက္ခသည်စခန်းပေါင်းက60အထိရှိသွားပြီဖြစ်ပြီးစစ်ဆောင်ပြည်သူတွေပါဝင်ကြေးရွာတွေထဲမှာပဲဘေးလွတ်ရာကိုတင်းရှောင်နေကြရတယ်ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ၃000ရှစ်ထောင်500အထိရှိသွားပြီလို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူ မျိုးနယ်များအစည်းအရုံးကကိုစိုးစိုးထွန်းကပြောပါတယ်
ကျင်းလေးကကျွန်တော်ဆုံးဖုတ်ပြန်ရှဲမှာတော့ဒီ3000နဲ့9000နဲ့600ရှိတာပေါ့အခုနောက်ပိုင်းမှာတော့ဒီတေးတောင်ဖွဲမှာဒီမျိုးပေါ်မှာ25ခုတို့လာတယ်ဆိုတော့အဲ့ဒီမှာက900နဲ့30လောက်ရှိတယ်နောက်စစ်ပြေမှာကနေပြီးတော့မှ110လောက်ရှိတယ်ဆိုတဲ့ခါကျတော့နောက်ထပ်1000လောက်ထပ်တို့လာတာပေါ့နော်အာ6500လောက်ဖြစ်တော့ပါတယ်မှာ
ဟုတ်ကဲ့အဲ့တော့လက်တလုံးမှာရောဘာတွေအရေးကြီးလို့နေလဲတောက်သုံးရေကအတိကလားစားနပ်ရိက္ခာရောနောက်တခြားဘာများလိုအပ်နေတာရှိပါလဲရှင
်အဲအခုကတော့အမရေဖေပေါ့ဆိုတော့လွယ်နေတာပါပဲဘာကြောင့်လဲဆိုတော့နိုင်ငံတကာအခွင့်အရေးတွေကလည်းပဲတတိယမကူညီနိုင်တဲ့အခြေအနေအဲနောက်ဒီသက်ခင်တွေမှာလည်းပဲတဖြည်းဖြည်းနဲ့ဒီကွင်းခပဲမှုတွေကနေပါလာနေတဲ့အခြေအနေပေါ့လေလွယ်တက်ကတော့ဖေပေါ့ဆိုတော့လွယ်နေတာပါပဲရေဆိုလို့ရှိရင်လည်းအခုကဒီတိပိချောင်းသခင်တွေကမကပဲဒီနေဖက်မှာရှိတဲ့ကြည့်တော်တော်များမှာဒီရတီဆိုရင်ရခိုင်မှာကရေကြီးတက္ကနာလေးရှိနေပြန်ရောနေရာထိုင်ခင်းရောရေချပတာရောနောက်စနေခါထပွဲမှုနေလာတာရောဆိုတော့အော်ဒီအချိုးစစ်တွေကတခြားဒီကိမိုက်တက္ကနာကိုလည်းရှိလာပြန်ရောပေါ့နော်အဲ့လိုတော့ဖြစ်နေပါလေ
ဒီလိုစစ်ဆောင်တွေ4000လောက်ထိတိုးလာနေစီမှာတော့ရခိုင်ပြည်နယ်တွင်းလားနေချီဖြစ်နေတဲ့ရင်းဆိုင်တိုက်ပွဲတွေကဒီကနေ့ထိဆက်ပြီးတော့ပြင်းပြထန်ထန်ဖြစ်နေသေးပါစစ်ဖြစ်နေစဲနေမြေတွေရဲ့အစိုးရတပ်ဖက်ကစစ်ရာတွေပို့တိုးချလာနေတဲ့အတွက်ရှေ့ဆက်ပြီးတော့တိုက်ပွဲတွေပိုဖြစ်လာနိုင်တဲ့အနေအထားကိုရောက်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမဲ့အနေအထားရှိတယ်ဘာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီဥစ္စာဒီစစ်လက်နက်ပစ္စည်းတွေထားပြီးတော့အင်အားဖြည့်နေတာရှိတယ်ဗျာနော်အခုကတို့တို့ကြီးတဲ့ဒီနေတတ်တွေမကဘူးဒီတားကပါတို့တို့ဝင်ပြီးတော့မှအဲ့မှဒီနောက်ကနေ၆ပိုင်းရေးတွေအဲ့ဒါတွေပေးလာတာတွေ့ရတယ်။နော်အခုတို့တို့ရဲ့စစ်လက်နဲ့ပစ္စည်းတွေပြောင်းတဲ့ပြောင်းတာရွှေ့တာတွေကိုအဲ့ဒီရေတားကဒီရေချောင်းကနေပြီးတော့ပို့လာတာတွေရှိတယ်။ဆိုမနေ့ကထူးခြားတာတခုကတော့မနေ့ကညဒီတိုက်ပွဲညတိုက်ပွဲဖြစ်နေတုန်းမှာကြောက်တော်ဖက်ကနေပြီးတော့တို့တို့ဒီဟိုအင်အားတွေပို့တဲ့အခါနော်ဒီဥစ္စာပေါ့နော်အင်အားဖြည့်တင်ဖို့အတွက်ပို့တဲ့အခါဒါအရသာကားတွေကိုအိုးရှိုးဆွေးပြီးတော့ပို့လာတာရှိနေတာရှိုးဆွေးပြီးတော့အဲ့လိုမျိုးကုန်တင်ကားတွေတုံးလာတာတွေ့ရတယ
်စီးတိမမူတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့တောက်ကြနေမနေ့ပိုင်းတော့ဟာရခိုင်ပြည်နယ်ကြောက်တော်မြို့မှာဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးဘုံခွဲတိုက်ခိုက်သူဟာအေးအေးတပ်ဖွဲ့ဝင်ဖြစ်ပြီးအသေးဖမ်းဆီးခဲ့တယ်ဆိုတာကိုလည်းတက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်နဲ့ဆစ်ဖြစ်နေတဲ့အချိန်မှာတော့ဒေသခံလူငယ်တချို့ကိုအေးအေးတက်နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးစစ်ဆေးနေတဲ့အပေါ်ဆိုရင်ကြောင့်လည်းတိတ်ဆုံးသူတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကမနေ့တောက်ကြနေ့ကတိုက်တွန်းခဲ့ပါတယ်။အေးအေးပြောခွင့်ရပုဂ္ဂိုလ်ခိုင်ဒုခက
အဲ့လိုမျိုးဒီနိုင်ငံတကာကနေကြည့်တော့နော်လခိုင်တွေကိုအဲ့လိုဝိုင်းဝန်းပြီးတော့ဒီဥစ္စာပေါ့နော်ဒီကေစီပေးတာတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်။ဘာဖြစ်ဆိုလို့ရှိရင်အခုကလူမျိုးရေးရတာအမျိုးသေးကြီးကြီးနဲ့နေပြီးတော့ဥတည်တိုက်ခိုက်လာတာတွေ့ရတယ်အထူးသဖြင့်တော့ဒီလွန်ခဲ့တဲ့လပိုင်းတွေကတည်းကသူတို့အဲ့ဒီလိုမျိုးလုပ်လာတာဆိုတော့အခုဟာကတော့ပုံပြီးတော့ဒါဟိုဘယ်လိုပြောမလဲလူငင်းချင်းချင်းဒါပြောင်ပြောင်တင်းတင်းဖြစ်လာတာပေါ့နော်သူတို့ဒီအရသာတွေပေါ်မှာပြင်းမာတာတိုက်ခိုက်လာတဲ့ဥစ္စာကိုတော့ဒါနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါဟိုကောင်းတဲ့ကိစ္စပေါ့ဗျာနော်ဒါဟိုလုတ်တဲ့လုတ်ထိုက်တဲ့ကိစ္စလို့ကျွန်တော်တို့အဲ့လိုပြောမြင်ပါတယ
်။စီးပရိပခါတွေပြင်းထန်စီစေရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီနိုင်ငံတော်တမနာကဖွဲ့စည်းပေးထားတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးဝေသာအောင်နဲ့အဖွဲ့ကတော့ဒီကနေ့ရခိုင်ပြည်နယ်စစ်တွေကိုရောက်ရှိလာပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်ဥပဒေချုပ်ပါဝင်ရခိုင်ဆိုးရအဖွဲ့တွေနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတရားဥပဒေစိုးမိုးရေးတည်ငြိမ်အေဂျင်စီတွေဆွေးနွေးခဲ့တယ်လို့မိုးရသည်မှာတိုက်ပွဲဆောင်ပြည်သူတွေလုံခြုံစိတ်ချစွာနေနိုင်ရေးရ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့